မြန်မာတပ်မတော်စစ်တီဟောင်းတဦးရဲ့ဘဝဖြစ်စဉ်ကိုရိုက်ကူးထားတဲ့ Burma Soldier မြန်မာစစ်သားမှတ်တမ်းရုပ်ရှင်ကားကိုကဘာကျော် HBO ရုပ်မြင်သံကြားအစီအစဉ်ကအမေရိကန်ပြည်ထောင်စုတဝန်းမှာမေလ18ရက်နေ့တပြိုင်တည်းပြသမှာဖြစ်ပါတယ်။ဒီရုပ်ရှင်ကားကိုကြိုတင်မိတ်ဆက်တဲ့အနေနဲ့ HBO ကနယူးယောက်မြို့မှာမနေ့ကအထူးပွဲပြသခဲ့ပါတယ်။ဒီရုပ်ရှင်ကားနဲ့ပတ်သက်ပြီး HBO ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Nancy Abraham က
This movie put a human face on a long-standing conflict that many Americans know nothing about, and that therefore it was a story that people needed to hear.
နှစ်ပေါင်းရှည်ကြာနေပြီဖြစ်တဲ့မြန်မာပြည်ရပြည်ပခတွေကိုအမေရိကန်နိုင်ငံသားတွေသိစေချင်တဲ့ရည်ရွယ်ချက်နဲ့ဒီမှတ်တမ်းရုပ်ရှင်ကိုပြသရတာပါလို့ HBO ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Nancy Abraham ကပြောသွားပါတယ်။ဒါ့အပြင်လည
်း It was a very moving story.So I was very emotionally moved by the story and had a lot of sympathy.
ဒီမှတ်တမ်းရုပ်ရှင်ဟာတကယ့်ကိုစိတ်နှလုံးထိခိုက်ရပါတယ်အလွန်လဲစာနာကြီးနာစိတ်ဖြစ်မိပါတယ်လို့ပြောသွားပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုနိုင်ငံတော်တော်များများမှပြသခဲ့ပြီးဖြစ်တယ်လို့ Internet YouTube စာမျက်နှာမှာလည်းကြည့်ရှုလို့ရနေပါတယ်။ဒီမှတ်တမ်းရုပ်ရှင်မှာပါဝင်တဲ့ကာယကံရှင်ဦးမျိုးမြင့်ကိုယ်တိုင်လည်းကြိုတင်ပြသတဲ့အထူးပွဲတွေကိုတက်ရောက်ခဲ့တဲ့အတွက်ဒီမှတ်တမ်းရုပ်ရှင်နဲ့ပတ်သက်တဲ့တုံ့ပြန်မှုတွေအကြောင်းကိုဦးမျိုးမြင့်ကိုမေးကြည့်ပါရစေ
။ဒီဇာတ်ကားကို version နှစ်ခုနဲ့ဖန်တီးထားတယ်ပေါ့နော်။ Bambi version ကို Vimeo လို့ခေါ်တဲ့ website ပေါ်မှာလည်းတင်တယ်လို့ YouTube ပေါ်မှာလည်းကျွန်တော်တင်တယ်။ပြီးတော့ကျွန်တော် Facebook စာမျက်နှာမှာလည်းတင်တယ်။ပြီးတော့တခြားပေါ်မှာ website တွေကနေလည်းအဲ့ဒီ link ကိုကိုးယူသွားပြီးသူတို့ link ပေါ်မှာတင်ထားတယ်။အခုလို့စေဒီကားကိုအဲ့ဒီ website တွေပေါ်မှာအကြည့်သွားတဲ့လူပေါင်းက3သိန်းနီးပါးဖြစ်သွားတယ်။ Democracy ရဲ့လူသားသူတွေကြားရတဲ့တုံ့ပြန်ချက်ကတော့အာဖရိကနဲ့လက်ခုဩဘာတံပေါ့ဗျာအဲစစ်အာဏာရှင်စနစ်ကိုလိုလားတဲ့အကောင့်တွေဖော်နေတဲ့သူတွေကြာကြတာကတော့ဆက်လက်ဆိုတာနဲ့တိမ်မောင်းချိတ်ချောက်တာတွေပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဝမ်းမြောက်စရာတွေဒီပါပဲခင်ဗျာ
အေဒီလ25ရက်နေ့ကလည်းအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာဒီမှတ်တမ်းရုပ်ရှင်အထူးပွဲကိုပြသခဲ့ပါတယ်အဲ့ဒီပွဲမှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Mr. Cat Campbell နဲ့အတူဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ပျွန်နဲ့မြမအရေးကိုဆွေးနွေးခွင့်ရခဲ့တယ်လို့ဦးမျိုးမြင့်ကပြောပါတယ်ရှင်